ကယံပြည်နယ် KNU ထိန်းချုပ်ဒေသတွေမှာတော့စစ်ကောင်စီနဲ့နေကြားဆောင် BGF တပ်တွေရဲ့လက်နက်ကြီးဖြစ်ခတ်မှုတွေကြောင့်ဇွန်လ1ရက်နေ့မှရင်ကိုအရသား12ယောက်တိဆုံးပြီးတော့15ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ KNU ကပြောပါတယ်ဒီဖြစ်ခတ်မှုတွေကြောင့်အရသားနေအိမ်အများအပြားလည်းမိလောင်ပျက်စီးခဲ့ပါတယ်အလားတူပဲဒီကယံပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေမှာလည်းပြီးခဲ့တဲ့ဇွန်လတစ်ခုထဲမှရင်နှစ်ဖက်ဖြစ်ခတ်မှုတွေကြောင့်အရသားတွေထိခိုက်ဒေဆုံးမှုရှိခဲ့ပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုသိန်းထိုင်ဦးဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်
။ကရင်မျိုးသောစီရုံ KNU အုပ်ချုပ်နယ်မြေတွေဖြစ်တဲ့သထုံ KNU တောင်ကူ KNU ညောင်လေးပင် KNU ဘိတ်ဝဲ KNU မူထော့ KNU ဒူဘလာ KNU တွေမှာပြီးခဲ့တဲ့ဇွန်လကနေအခုဇူလိုင်လအထိတိုက်ပွဲတွေဆက်ရှိနေပြီးအရသာထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဒီနယ်မြေတွေမှာစစ်ကောင်စီနဲ့ BGF တပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်ကျော်လာတလာတွေမှာရင်အရသာ12ယောက်ဒီဆုံးပြီး15ယောက်ဒဏ်ရာရခဲ့တယ်လို့ KNU ဘက်ကပြောပါတယ်။ဒါအပြင်ရသားနေ85လုံးလက်နက်ကြီးထိမှန်ခဲ့ပြီးနေ60လုံးကိုလည်းစစ်ကောင်စီနဲ့နေကြဆောင်တပ်တွေကမီးရှို့ခဲ့တယ်လို့ KNU ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒီရက်ပိုင်းထဲမှာလေကြောင်းတိုက်ခိုက်မှုတွေကိုစစ်ကောင်စီဘက်ကပိုလုပ်လာတဲ့အတွက်သေဆုံးမှုတွေလည်းထပ်ပြီးရှိလာတယ်လို့ကရင်လူခွင့်ရေးအဖွဲ့ GHRG ပြောခွင့်ရစောနန္ဒဆူက VOE ကိုပြောပါတယ်။နေရာအနက်မှာတိုက်ပွဲတွေရှိနေတဲ့အတွက်အရသာထိခိုက်ဒေဆုံးရတဲ့ရေတွေအတိအကျကိုဆန်းစစ်ဖို့ကခက်ခဲနေတယ်လို့သူကပြောပါတယ်
။ဒီမှာဒီနေ့မှာလည်းဒီကောင်တက်ခံရစက်ကတော့ဖြစ်ပေါ်ရတယ်ပေါ့။နားလည်မှာဆိုလို့ရှိရင်တော့ဒီကောင်နေရာဒေဆုံးရတဲ့ဆောင်ရောက်တန်ရန်ရတယ်။နောက်ဒီမှာဒီနေ့မှာလည်းဒီကောင်နောက်ပါလေးရပေါ့နော်။ဒီလေးညလည်းပါသွားဒီမှာတန်ရန်ထားရတယ်ပေါ့။ဆိုတော့အခုချိန်မှာတော့ဒီကမှမူကတော့ဆက်လက်ဖြစ်ပေါ်နေလို့မယ်။ရာဂိလေးကလုံးချို့အခုစေဆောင်ဆောင်ရှိတဲ့ဒီဘက်ကလည်းသူတိတိရှောင်နေရတာပေါ့မ
မြေမြုံပိုင်းကြောင့်လေကြားပြည်နယ်ထဲမှာရသားထိခိုက်ဒေဆုံးမှုတွေရှိနေတာပါကျွန်းလာ20ရက်နေ့ကဥခုရီကျေးရွာတခုထဲမှာလင်းစစ်ကောင်စီထောင်ထားတဲ့မိုင်း18လုံးကိုတွေ့ခဲ့ရတယ်လို့ကရင်မျိုးသားကာကွယ်ရေးတပ် KNDF ကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်တွေစွန့်သွားတဲ့ကျေးရွာတွေမှာမြေမြုံပိုင်းတွေရှိနေတဲ့အတွက်ဒီကျေးရွာတွေကိုပြန်သွားတဲ့ဒေသခံတွေကမြေမြုံပိုင်းကြောင့်အသက်ဆုံးရှုံးမှုတွေရှိနေတာပါမြေမြုံပိုင်းတွေနဲ့ပတ်သက်လို့နေပြည်တော်ခွဲတွေကလည်းလူလူကိုတည်ပြနေရတယ်လို့လဲ KNDF ရဲ့သတင်းပြန်ကြားရေးတာဝန်ရှိသူက VOE ကိုပြောပါတယ်
။စစ်ဆောင်ကကလာရီယန်ကျန်တဲ့ခါမှာသူတို့ကတိုက်ပွဲနဲ့နေနေတယ်။ဒါပေမဲ့လက်တကဆတော့ရှိတော့ရှိနေပေါ့နော်။သူတို့ရွာရင်တော့ရှိကုန်စားရှိတယ်။တန်တိုင်ရဲ့သူတို့ကပင်လူလက်ခါစင်စားမျိုးပြီးရင်ခဏပြန်လာမျိုးပေါ့နော်။အဲ့လိုမျိုးလုပ်တဲ့ခါမျိုးမှာတကဆရင်ပိုင်းဖြီးသွားတာများတယ်ပေါ့။သူတို့ရှိကုန်စားတဲ့နေရာတွေအကုန်လုံးမိပါလောက်ပါဘူး။
ကရားပြည်နယ်ကရင်ပြည်ဒေသမှာတော့2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကနေအခုဇွန်လ31ရက်အထိတိုက်ပွဲပေါင်း360ကျော်ဖြစ်ပွားခဲ့ပြီးအရသာ140ယောက်သေဆုံးခဲ့တယ်လို့တိုးတက်သောကရင်ပြည်သူ့အင်အားစု PKBF ကထုတ်ပြန်ထားပါတယ်။ဘာသာရေးဆောင်22လုံးအင်ဂျီ1122လုံးပျက်စီးခဲ့ပြီးဖမ်းဆီးခံရတဲ့ရသား253ယောက်ရှိတယ်လို့ PKBF ရဲ့သတင်းပြန်ကြားရေးဘက်ကထုတ်ပြန်ထားတာပါဒီရပိုင်းထဲမှာပဲချင်းပြည်နယ်မင်းတက်နယ်မတူပီမြို့ကြားမှာကျေးရွာတချို့ကိုစစ်ကောင်စီကလေကြောင်းအောင်ပြီးခတ်ခဲ့လို့အရသာ3ဦးသေဆုံးခဲ့တယ်လို့ချင်းရက်ဖက်အဖွဲ့တချို့ကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီကျေးရွာတွေကစစ်ဆောင်စခန်းတွေမှာခလေးနဲ့တကြီးရွယ်ဦးတွေပါဝင်လူဦးရေ900လောက်ခိုးလုံနေကြပါတယ်။လေရင်ပေါ်ကနေဒုံးကျည်စစ်တလုံးပြစ်ခတ်ခဲ့တယ်လို့ကျေးရွာဒေသခံတွေကကူကားပြီးချင်းလူခွင့်ရေးအဖွဲ့ CHRO ကထုတ်ပြန်ထားပါတယ်ခင်ဗျာ။